မင်္ဂလာညနေခင်းပါသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2018ခုနှစ်ဒီဇင်ဘာလ22ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ19.25နဲ့25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။ဒီညနေခင်းစီစဉ်မှုကကျမစုမမရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလောင်နေတူချင်းညာပြသမှာပါအမေရိကန်အစိုးရရဲ့အသုံးစရိတ်ကိုလွတ်တော်ကနေအချိန်မီအတိပြုမပေးနိုင်တဲ့အတွက်အမေရိကန်ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရပ်ဆိုင်သွားပါပြီဗြိတိန်နိုင်ငံကဒီ Gatwick လေဆိပ်မှာလေယာဉ်အတက်အဆင်းရက်တော်ကြအောင်ရပ်ဆိုင်သွားစေခဲ့တဲ့ဒီ drone ရင်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းလိုက်နိုင်ပါပြီဒီလိုထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနားဆင်ရမယ့်ထိတ်တန့်ရောက်သတင်းလွှာတွေကတော့စီရေးဆိုင်ရာလှုပ်ရှားမှုတွေအားလုံးကို၄လကြာရပ်ဆိုင်ပေးမယ်ဆိုတဲ့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းကကြေညာချက်ထုတ်တောက်ကြိုဆိုလိုက်ပါတယ်ဒါပေမဲ့လည်းလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ရှေ့ဆက်ဖို့လိုတယ်ဆိုပြီးတော့လည်းတိုက်တွန်းကြပါတယ
်အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုဆိုတယ်လို့ပဲဒီထက်ပိုပြီးတော့ငင်းတဲ့အရှင
်သဘောထားကြေညာချက်ထုတ်ပြန်ခဲ့တဲ့အဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ ALP ပါတီရဲ့ငြိမ်းချမ်းဖော်ဆောင်ရေးအဖွဲ့ကဒေါ်စောမရာရာဇာလင်းဖြစ်ပါတယ်ရှင်နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်နောက်ပြီးခဲ့တဲ့သတင်းပတ်တုန်းကအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့လက်ထက်မှာပြဿနာတွေကအရှုပ်ထွေးဆုံးကာလဖြစ်ခဲ့သလိုဒီသတင်းပတ်တွေအတွင်းမှာလည်းအရေးပါတဲ့ဖြစ်ရပ်တွေဖြစ်ခဲ့တဲ့အကြောင်းသတင်းလွှာကိုလည်းတင်ဆက်ပေးဖို့ရှိပါတယ်ဒီသောတာရှင်တွေအတွက်ဒီခရစ်စမတ်သေးတခြင်းလက်ဆောင်ပါဖို့လည်းရှိပါတယ်အခုအရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစည်းကိုလွှတ်တော်ကနေအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်ထောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရပ်ဆိုင်သွားပါပြီ။ဝါရှင်တန်စံတော်ချိန်စနေနေ့ကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်ထောင်စုအစိုးရလုပ်ငန်းရဲ့လေးပုံတပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာဖြစ်ပါတယ်။အခုလိုအစိုးရရန်ရာတွေရပ်ဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်တွေအခက်အခဲဖြစ်စေပြီးတော့အဲ့ဒီသူတွေကတဝက်ကျော်ဟာလစာမရဘဲအလုတ်ဆက်လုံနေကြရပါတယ်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်မက္ကဆီကိုနယ်စပ်တခြားနယ်စပ်တိုင်းကာယံဖို့အတွက်တောင်းခံထားတဲ့ကုန်ကြမဲ့ငွေဒေါ်လာ5ဘီလီယံပါဝင်တဲ့အစိုးရအသုံးစရိတ်ကိုအမေရိကန်ထက်နဲ့အောက်လွှတ်တော်မှတောက်ကြောင်ဤတကောင်ရန်အထိအတည်ပြုချမှတ်မပေးနိုင်ခဲ့ပါဘူးအထက်လွှတ်တော်လူနည်းစုခေါင်းဆောင်ဒီမိုကရက်အထက်လွှတ်တော်မတ်ချက်ရှူမာနဲ့ဇန်နဝါရီလမှာအောက်လွှတ်တော်ဥက္ကဋ္ဌဖြစ်ဆက်ပြီးတော့တာဝန်ယူမဲ့ဒီမိုကရက်အထက်လွှတ်တော်မတ်နန်စီပလိုစီတို့ရဲ့ဒီကနေ့ထုတ်ပြန်တဲ့ပူးတဲ့ကြေညာချက်မှာအစိုးရရဲ့လုပ်ငန်းဆောင်တာတွေဆက်ပြီးတော့လက်ပတ်နိုင်ဖို့ Republican တွေကိုဒီမိုကရက်တွေဘက်ကအသုံးစရိတ်နဲ့ပတ်သက်တဲ့အဆိုပြုချက်ချုပ်ကိုကန့်လန့်ခဲ့ကြောင်းဖော်ပြထားပါတယ်အဲ့ဒီမှာထက်လွတ်တော်ကနေတခဲနဲ့အတီးပြပေးခဲ့တဲ့အသုံးစရိတ်တစ်ခုလဲပါဝင်ပြီးတော့အဲ့ဒီအသုံးစရိတ်ထက်မှာအလုတ်သိမ့်မဖြစ်သလိုအကုန်ကြလဲများတဲ့နေဆက်တိုင်းကာယံဖို့အသုံးစရိတ်မပါဝင်ပေမဲ့နေဆက်လုံချုံရေးကိုထိထိရောက်ရောက်ဆောင်ရွက်နိုင်မဲ့နီးလန်းတွေအတွက်အသုံးစရိတ်ပါဝင်ပါတယ်တောက်ကြနေမှာပဲဒီထရမ့်ကအစိုးရရန်ရီယာတွေကိုရက်ဆိုင်ပြစ်မှာဖြစ်ပြီးတော့တခြားနီးလန်းမရှိဘူးလို့လဲပြောဆိုထားပါတယ်2016သမ္မတရွေးကောက်ပွဲမတိုင်ခင်မဲဆွဲစည်းရုံးပွဲတွေအတွင်းအမေရိကန်မက္ကဆီကိုနယ်စပ်တခြားတတိုင်းကာယံမှာဖြစ်ပြီးတော့ဒီတတိုင်းအတွက်ကုန်ကြမ်းငွေကိုမက္ကဆီကိုကပေးလိုက်မယ်ဆိုပြီးတော့ထရမ့်ကသူ့ကိုထောက်ခံသူတွေကိုပြောဆိုစည်းရုံးခဲ့ထားတာပါခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကိုဆီလွတ်ထားတဲ့အမေရိကန်တပ်ဖွဲ့14,000ကျော်ထက်ကတဝက်လောက်ကိုလာမယ့်သတင်းပတ်တွေအတွင်းပြန်ရောက်ဖို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကစဉ်းစားနေတယ်ဆိုတဲ့သတင်းနဲ့ပတ်သက်ပြီးအမေရိကန်သတင်းဌာနတွေမှာတုံ့ပြန်ချက်အမျိုးမျိုးဖော်ပြကြပါတယ်။ဆီးရီးယားနိုင်ငံက IS စစ်သွေးကြွတွေကိုချေမှုန်းလိုက်နိုင်ပြီဖြစ်တဲ့အတွက်အဲ့ဒီကိုဆီလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ခေါ်မယ်လို့သမ္မတထရမ့်ကကြေညာလိုက်ပြီးရက်ပိုင်းမှာပဲအာဖဂန်ကနေအမေရိကန်တပ်တွေပြန်ရောက်နိုင်တယ်ဆိုတဲ့သတင်းထွက်လာတာပါ။စီစဉ်ထားတဲ့အတိုင်းဆက်လုပ်မယ်ဆိုရင်တော့အဲ့ဒီဒေတာတွေကိုဆီလွတ်ထားတဲ့အမေရိကန်တပ်သား9,000ဝန်းကျင်တို့2019ခုနှစ်မှာပြောင်းရွှေ့မှာဖြစ်ပါတယ်။2014ခုနှစ်ဒီဇင်ဘာလမှာပြည်ပသက်သာတတိယထက်မနေ့ကိုအာဖဂန်ကနေပြောင်းရွှေ့ခဲ့တဲ့အချိန်ကဒီနိုင်ငံကြာဆုံးတော့မယ်ဆိုပြီးခံမှန်းပြောဆိုချက်တွေထွက်ခဲ့ပေမဲ့အဲ့ဒီပြောဆိုချက်တွေမှားတယ်ဆိုတာကိုနိုင်ငံနဲ့ပြည်သူကိုရဲရင်စွာကာကွယ်ခဲ့ကြတဲ့အာဖဂန်ကာကွယ်ရေးနဲ့လုံခြုံရေးတပ်ဖွဲ့တွေကတက်တီးပြခဲ့ကြတယ်လို့အာဖဂန်သမ္မတပြောခွင့်ရသူဟာရွန်ချာခါရှူဒီကမနေ့တောက်ကြနေ့မှာပြောပါတယ်။အမေရိကန်တပ်တွေပြောင်းရွှေ့ရင်နိုင်ငံကိုပြန်လည်ထိန်းချုပ်ဖို့စောင့်နေကြတဲ့တာလီဘန်လက်နက်ကိုင်တွေကိုအခွင့်အကောင်းပေးတယ်လို့ဖြစ်လိမ့်မယ်လို့ဝါရှင်တန်ချေးဆိုင်ဝူဒရိုဝီလ်ဆန်ဆန်နာကတောင်အာရှဆိုင်ရာအစိုးရတာဝန်ရှိသူမိုက်ကယ်ဂူဂမန်ကတုံ့တက်ထားပါတယ
်ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်း300တာရပ်ဆိုင်သွားစေခဲ့တဲ့ drone ယာဉ်လွတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်ချက်လက်တွေကိုမပါဝင်ပေမဲ့ဆက်ဆက် ဆက်ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲဒီဒရုန်းရဲ့လွတ်တင်သူနှစ်ဦးကိုတောက်ကြောင်နဲ့နှောင်းမိုင်းကဖမ်းဆီးလိုက်တာလို့ဖော်ပြထားပါတယ်။ဒါပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းစစ်ဆေးနေကြောင်းနဲ့လေစိတ်အနီးဒရုန်းရဲ့နောက်ဆက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းဆိုပါတယ်။ဒရုန်းရဲ့နောက်ဆက်မှုကြောင့်လေယာဉ်အတက်ဆင်းမလုံနိုင်တော့ဘဲလေစိတ်ကိုပိတ်လိုက်ရတဲ့အတွက်အခုလိုခရစ်မတ်နဲ့နှစ်သက်ကူအားလည်းရမှာခရီးသွားသိမ့်တဲ့ချီဟာလေစိတ်မှာပဲတောင်းတနေခဲ့ကြတာပါဗုဒ္ဓဟူးနေ့ကလေးကရက်ဆိုင်ခဲ့တဲ့လေးတက်ဆင်းတွေကိုတော့တောက်ကြနေမှာတစ်စိတ်တစ်ပိုင်းပြန်ဖွင့်ပြီးတော့မကြခင်မှာပဲဒရုန်းနဲ့ထပ်မံနှောက်ရက်တဲ့အတွက်လေရင်ခီးစင်တွေထပ်မံရက်ဆိုင်ခဲ့ရပြန်ပါတယ်တောက်ကြနေညနေပိုင်းမှာတော့လေစိတ်ကိုပြန်ဖွင့်နိုင်ခဲ့ပါတယ်လန်ဒန်မြို့တောင်ဘက်45ကီလိုမီတာအကွာအဝေးမှာရှိတဲ့ဒုတိယအကြီးဆုံး Gatwick လေစိတ်ပိတ်ခဲ့ရတာကြောင့်အဓိကဟီထရိုးလေစိတ်နဲ့ဥရောပတခွင်ကလေစိတ်တွေမှာလည်းအခက်အခဲတွေဖြစ်စေခဲ့ပါတယ်တနည်းကိုလူပေါင်း43သန်းဟာ Gatwick လေစိတ်ကနေတဆင့်ခီးသွားခဲ့ကြပါတယ်ခင်ဗျာ
ဆိုမာလီယာနိုင်ငံမြို့တော်မှာဒီကနေ့မနက်ပိုင်းကပောက်ကွဲမှုနှစ်ခုဖြစ်ပွားခဲ့တယ်လို့တာဝန်ရှိသူတွေကပြောပါရယ်ပထမပောက်ကွဲမှုအတွင်းဆိုမာလီယာသက်သားတွေနဲ့အရက်သားတွေအပါအဝင်လူ6ဦးထက်မနည်းသေဆုံးသွားတယ်လို့အာဏာပိုင်တွေကပြောပါရယ်ပထမပောက်ကွဲမှုကတော့မြို့တော်မိုဂါဒီရှူကအမျိုးသားပြဿယုံအနီးလုံခြုံရေးဂိတ်မှာကာပုံခွဲပြီးတော့တိုက်ခိုက်တာပါပထမပောက်ကွဲမှုဖြစ်ပြီးသိမ့်မကြခင်မှာပဲဒုတိယပောက်ကွဲမှုစီကအသံတွေကြားခဲ့ရတာပါပောက်ကွဲမှုနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကတော့ဆက်ပြီးထွက်ပေါ်လာနေပါရယ်ဒီပောက်ကွဲမှုတွေနဲ့ပတ်သက်လို့ဘသူကမှသူတို့လက်ချက်အဖြစ်ပြောဆိုရမရှိသေးပါဘူးဒါပေမဲ့လည်းအယ်ခိုင်ဒါတို့နဲ့ဆက်နွယ်နေတဲ့အယ်ရှဘပ်လက်နက်ကိုင်သမုံတွေကတော့မြို့တော်မိုဂါဒီရှုအတွင်းတိုက်ခိုက်မှုတွေမကြာခဏအလုပ်လေးရှိတာဖြစ်ပါတယ
် VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068 MHz လိုင်းဒိုမီတာ19 kHz 15565နဲ့ไดโดมิเตอร์25กิโลเฮิรตซ์11965ลูกอ่ะนี่ก็ทุ่นเล่นปีนี้ไว้ครับเนี่ย
စနေနေ့နေ့ကင်းသတင်းတွေကို VOE ကနေဆက်လက်ကြီးညာနေပါရခင်ဗျာအမေရိကန်ယင်းနှမြုံနယ်မှု Bank Goldman Sachs အနေနဲ့မလေးရှားနိုင်ငံပိုင် 1MDB ယင်းနှမြုံနယ်မှုလုပ်ငန်းနဲ့ပူးပေါင်းဆောင်ရွက်မှုတွေမှာမတမာမှုတွေလုပ်ခဲ့တာကြောင့်ဒေါ်လာ 9.5 ဘီလီယံရောကြီးပေးဖို့မလေးရှားဆွေရကတောင်းဆိုလိုက်ပါတယ် Goldman Sachs ကုမ္ပဏီအနေနဲ့ပါဝင်ခဲ့တဲ့လုပ်ငန်း၃ခုအတွက် 6.5 ဘီလီယံအကျိုးမြတ်နဲ့အဲဒီလုပ်ငန်း၃ခုဖြစ်မြောက်ရေးအတွက်ရရှိခဲ့တဲ့ဝန်ဆောင်က1ဘီလီယံကိုပြန်လည်ရရှိဖို့အတွက်တောင်းဆိုတာဖြစ်တယ်လို့ Financial Times မှာမလေးရှားဗဏ္ဍာရေးဝန်ကြီးကိုကူကားပြီးတော့ဖော်ပြထားပါတယ်။ဒါပြင် Bloomberg စီးပွားရေးစာဆောင်မှာလည်းမလေးရှား 1MDB ဘဏ်နဲ့ဆက်နွယ်တဲ့ Goldman Sachs ရဲ့ငွေကြေးခွာချမှုတွေထဲမှာစင်ကာပူလဲပါဝင်နေတယ်လို့ဆိုပါတယ်။ Goldman Sachs ပြောခွင့်ရကတော့ဒီဆက်ဆက်ချက်တွေကိုညှင်းဆိုပါတယ်။အခက်အခဲတွေကတော့ငွေကြေးရောင်းဝယ်စာချုပ်တွေကနေရရှိတဲ့အမြတ်ငွေဟာ1ရာခိုင်နှုန်း2ရာခိုင်နှုန်းလောက်သာဖြစ်ပေမဲ့အခုပမာဏကတိတ်များလွန်းတယ်လို့ထောက်ပြကြပါတယ်။
တရုတ်နိုင်ငံမှာဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ဦးကိုပြန်လည်ပေးဖို့ကနေဒါနဲ့အတူအမေရိကန်ဘက်ကလည်းတောက်ကြားနေမှာတောင်းဆိုလိုက်ပါတယ်။အခုလိုကနေဒါနိုင်ငံသားတွေကိုတရုတ်ကဖမ်းဆီးထားတာဟာတရုတ်နိုင်ငံကအတိကစီးပွားရေးကော်ပိုရေးရှင်းတစ်ခုကအစီအမံအရာရှိတယောက်ကိုကနေဒါနိုင်ငံမှာဖမ်းဆီးထားတဲ့အတွက်လက်တုံပြန်တဲ့လောက်ရအဖြစ်ကြည်ကြဲပြင်းပြင်းရှုံနေကြပါတယ်။တရုတ်နိုင်ငံရဲ့အမျိုးသားလုံခြုံရေးကိုအနယ်ပြုနေတယ်လို့တန်ရရှိတဲ့အတွက်ဆိုပြီးစီးပွားရေးအကြံပေးမိုက်ကယ်ဆဗာနဲ့ ICS ပဋိပက္ခဆိုင်ရာနိုင်ငံတကာအဖွဲ့ရဲ့အကြီးအကဲအကြံပေးလက်ဖြစ်တန်မာဟောင်းတဦးလက်ဖြစ်တဲ့မိုက်ကယ်ဂိုဗရစ်တိုကိုတရုတ်ကဖန်စီထားတာပါတရုတ်နိုင်ငံရဲ့ Huawei ဖုန်းကုမ္ပဏီအမှုဆောင်အရာရှိမင်ဝမ်ဇူးကိုဒီဇင်ဘာလတရက်နေ့မှာအမေရိကန်တို့ရဲ့မေတ္တာရက်ခံချက်အရကနေဒါနိုင်ငံကဖန်စီလိုက်တာဖြစ်ပြီးတပတ်ကျော်အကြာမှာတရုတ်ဘက်ကအခုလိုတုံ့ပြန်ခဲ့တာဖြစ်ပါတယ်မင်ဝမ်ဇူးကိုတော့အီရန်အပေါ်အမေရိကန်ရဲ့တန်ခါပိတ်ဆို့မှုတွေကိုချိုးဖောက်တယ်ဆိုပြီးဆွဆဲမှုနဲ့ဖန်စီထားတာပါကနေဒါနိုင်ငံသားနှစ်ဦးကိုဒီလအစောပိုင်းမှာအခုလိုမစင်မချင်းဖန်စီတဲ့အပေါ်အလွန်ဆိုးရင်တဲ့အကြောင်းနဲ့သူတို့ကိုချက်ချင်းပြန်လည်ဖိဖို့တောင်းဆိုပါတယ်လို့ကနေဒါနိုင်ငံခြားရေးဝန်ကြီးဆင်တီယာဖရီလင်းရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်
ယမန်နိုင်ငံကဟွန်ဒိုင်ရာစိတ်ကမ်းမြို့တဝိုက်မှာအပြစ်ခက်ရစေးအခြေအနေကိုစောင့်ကြည့်မဲ့ကုလသမဂ္ဂလေလာစောင့်ကြည့်ရေးအဖွဲ့ဟာအခုခါမှာယမန်ကိုရောက်ရှိသွားပါပြီ။နယ်သာလန်အငြင်းစားဗိုလ်ချုပ်ကြီးပက်ထရစ်ကမတ်ဦးဆောင်တဲ့အဖွဲ့ဟာဒီကနေ့မှာတော့အစိုးရအရာရှိတွေနဲ့အေဒင်မြို့မှာတွေ့ဆုံခဲ့ပါတယ်။ဒီအဖွဲ့ဟာဟွန်ဒိုင်ရာကိုမတွားခင်ဇာနာကိုလည်းဝင်ရောက်မှာပါ။မနေ့တုန်းကတော့ဟွန်ဒိုင်ရာစိတ်ကမ်းမြို့တဝိုက်မှာအပြစ်ခက်ရစေးရေးသဘောတူညီချက်အတွက်ကုလသမဂ္ဂလူမျိုးရေးကောင်စီကတခဲနဲ့ထောက်ခံခဲ့ပါတယ်။ဆွီဒင်နိုင်ငံမြို့တော်စတော့ခ်ဟ ோம் ရဲ့အပြင်ဘက်မှာပြဿနာတက်နေကြတဲ့ယင်းမင်းဆိုးရအဖွဲ့ကိုယ်စားလှယ်တွေနဲ့ဟူသီး တပုံအဖွဲ့ကကိုယ်စားလှယ်တွေကိုကုလသမဂ္ဂကနေကမန်းကထလုံငင်းချင်းဆွေးနွေးမှုတွေဖြစ်အောင်လုပ်ပေးခဲ့ပြီးတော့လွန်ခဲ့တဲ့အပတ်ကပဲအပြစ်ခတ်ရစဲသဘောတူညီချက်ရခဲ့တာပါဒီသဘောတူညီချက်ထဲမှာနှစ်ဖက်အပြစ်ခတ်ရစဲမှုအပြင်ဟွန်ဒိုင်တာစိတ်ကဲမျိုးတဝိုက်မှာရှိနေကြတဲ့နှစ်ဖက်တပ်ဖွဲ့တွေပြန်ပြီးတော့ရုပ်သိမ်းမှုလည်းပါဝင်ပါတယ်ဒီဟွန်ဒိုင်တာမျိုးဟာရေမြေနိုင်ငံအတွက်စေဝါအစားအစာနဲ့လောင်စာဆီတွေ80ရာခိုင်နှုန်းဝင်ရောက်နေတဲ့နေရာဖြစ်ပြီးတော့ဟူသီတပုံတွေကဒီမျိုးကိုလွန်ခဲ့တဲ့နှစ်နှစ်ကတည်းကထိန်းချုပ်ထားတာပါမနေ့ကကုလသမဂ္ဂလုံခြုံရေးကောင်စီကနေချမှတ်ခဲ့တဲ့ဆုံးဖြတ်ချက်ဟာဟွန်ဒိုင်တာစိတ်ကဲမျိုးတဝိုက်အပြစ်ခတ်ရစေးသဘောတူညီချက်ကိုဒီတိုက်ခိုက်နေကြတဲ့နှစ်ဖက်စလုံးကလေးစားလိုက်နာရေးအထောက်အကူဖြစ်အောင်အတည်ပြုခဲ့တာဖြစ်ပါတယ်ခင်ဗျာ
ကမ္ဘောဒီးယားနိုင်ငံဖနွန်ပင်းမြို့ကစိတ်ကန်တစ်ခုကတစိမ့်မပါတဲ့ကုန်တစ်သားတွေထဲမှာတနစ်ကြော်ကြအောင်ရောက်နေတဲ့အာဖရိကမောင်ခိုတင်သွင်းလာတဲ့ဆင်ဆွဲ3ဒံလောက်ကိုအာနာပိုင်တွေရှာတွေ့လိုက်ပါတယ်။အမေရိကန်တန်ယုံရဲ့အကြံပေးချက်နဲ့အာနာပိုင်တွေကအဲ့ဒီစိတ်ကန်ကိုတည်တင်းမှအတွင်ဝင်ရှာတဲ့အခါမှာဒါအဲ့ဒီဆင်ဆွဲတွေကိုရှာတွေ့လိုက်တာပါ။တဟာကမ္ဘောဒီးယားနိုင်ငံအတွက်တော့တချီထဲနဲ့အများဆုံးဖမ်းမိတဲ့ပမာဏလည်းဖြစ်ပါတယ်။အဲ့ဒီဆင်ဆွဲကုန်တစ်သားတွေကိုဘယ်သူကမှသူတို့ကုန်နေဆိုပြီးလာထုတ်တာမရှိဘူးလို့စိတ်ကန်ကကုန်လောင်ရုံအပြင်ဘက်မှာစူဝေးလာကြတဲ့စိတ်ကန်အလုတ်သမားတွေကတည်ထောက်တွေကိုပြောပါရယ်ကုံလောင်ယုံထဲမှာကုံနေတာဆန်းနှလုံးရှိပြီးတော့တလုံးထဲမှာတော့ဂုံနေအိတ်တွေနဲ့ထဲထားတဲ့ဆင်ဆွေတွေနဲ့တချို့အိတ်တွေထဲမှာတော့စကြင်ကြောက်လို့ကြောက်တုံးနေပါတယ်လို့ဖန်စီမှုကိုမျက်မြင်တွေ့ခဲ့တဲ့အမြင်မဖော်လို့တဲ့အလုတ်သမားတဦးကပြောပါရယ်အလုတ်သမားတွေရဲ့စမတ်ဖုန်းနဲ့ရိုက်ယူထားတဲ့တပ်ပုံတွေထဲမှာတော့ကုံတစ်တာဘိတ်ကကွန်ကရစ်ကြံခင်းပေါ်မှာချထားတဲ့ရားနဲ့ချီတဲ့ဆင်ဆွေတွေကိုတွေ့ရပြီးတချို့ကတော့နှစ်ပိုင်းဖြတ်ထားတာကိုတွေ့ရတာဖြစ်ပါတယ်
စနေညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကနေအခုထုတ်လွှင့်ပေးနေတဲ့ Radio အစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ barmis.voenews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုအရင်ဆုံးစနေညနေခင်းရဲ့ထိတ်တန့်ရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါတယ်။စစ်စင်ရေးနယ်မြေတွေအလိုက်တပ်ဖက်ကစစ်ရေးဆိုင်ရာလှုပ်ရှားမှုအလုံးကိုလေးလကြာရပ်ဆိုင်ပေးမယ်လို့စစ်တပ်ရဲ့ကြေညာချက်အပေါ်မှာတော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးကအပြုသဘောနဲ့ကြိုးစိုးလိုက်ကြပေမဲ့လို့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ရက်တင်တယ်လို့လည်းထောက်ပြကြပါတယ်။လမ်းလွဲတစ်ဆို့နေတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်လမ်းကြောင်းမှန်ရှေ့ဆက်လှမ်းနိုင်မှုစစ်ရေးနည်းနဲ့မဖြေရှင်းမဲ့နဲ့နိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြေရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းကြပါတယ်။အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။2018ဒီဇင်ဘာလ22ရက်နေ့ကနေ2019ဧပြီလ30ရက်နေ့အထိစစ်စင်ရေးနယ်မြေအလိုက်စစ်ရေးဆိုင်ရာလှုပ်ရှားမှုများအလုံးကိုရပ်ဆိုင်းပေးမယ်ဆိုတဲ့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံရဲ့ထုတ်ပြန်ချက်အပေါ်မှာတော့ MCA အပြည့်ရဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအပါအဝင်တိုင်းရင်းသားအဖွဲ့တွေဘက်ကအပြူသဘောဆောင်တဲ့လှုပ်ဆောင်ချက်အဖြစ်ကြိုဆိုကြောင်းအသီးသီးသဘောထားထုတ်ပြန်ကြပါတယ်။တက်ဖက်ကတနိုင်ငံလုံးအပြည့်ခတ်ရပ်ဆိုင်းရေးသဘောတူစာချုပ် MCA ကိုလက်မှတ်ရေးထိုးထားပြီးသားအဖွဲ့တွေနဲ့ရောမထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပါတဖွဲ့ချင်းအလိုက်ညှိနှိုင်းဆွေးနွေးသွားမှာဖြစ်ကြောင်းတက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကကြေညာခဲ့တာဟာနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုကိုလမ်းဖွင့်ပေးပြီးအပေါင်းလက္ခဏာဆောင်တဲ့ဖြေလျော့မှုအဖြစ်နဲ့ KNU ကရင်အမျိုးသားအစည်းအရုံးကရှုမြင်ကြောင်း KNU ဗဟိုဌာနချုပ်ကော်တူးလီကသဘောထားထုတ်ပြန်ပါတယ်။အလားတူ NCA အပြည့်ရဲ့လက်မှတ်ထိုးထားတဲ့ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS ဘက်ကလည်းဒီလိုစစ်တပ်ရဲ့ကြေညာချက်ဟာလမ်းလွဲတစ်ဆို့နေတဲ့မြမငင်းညာရေးလုပ်ငန်းစဉ်ကိုလမ်းကြောင်းမှန်အပေါ်ပြန်လဲတွန်းတင်တက်မှတ်စေတဲ့လုပ်ရည်အဖြစ်ကြိုးဆိုပါတယ်လို့ပြောပါတယ်။ RCSS အနေနဲ့တပ်ပိုင်းဆိုင်ရာကိစ္စရပ်တွေကိုတက်မတော်နဲ့တည်တံ့တွေ့ဆုံဆွေးနွေးဖို့အစဉ်တစိုက်ကြိုးပမ်းနေတဲ့ကာလဖြစ်တာမို့ဒီကြေညာချက်ကိုကြိုဆိုတာလို့လဲဆိုထားပါတယ်။စစ်တပ်နဲ့ငင်းညာရေးလုပ်ငန်းစဉ်တွေမှာရှေ့ဆက်ဆွေးနွေးဖို့သဘောတူညီခဲ့ကြတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတစ်ဖွဲ့ဖြစ်တဲ့ဝါပြည်နယ်သွေးစည်းညီညွတ်ရေးတက်မတော် UWSA အဖွဲ့ဘက်ကလည်းအလားတူကြိုဆိုပြီးတော့ငင်းညာရေးလုပ်ငန်းစဉ်မှာပါဝင်ဆောင်ရွက်သွားကြမယ်ဆိုတာကိုလည်းဒီကနေ့ဒီဇင်ဘာလ22ရက်နေ့နေဆွဲနဲ့ကြေညာခဲ့ပါတယ်။ရခိုင်ပြည်လူမျိုးရေးပါတီ ALP ဘက်ကတော့ဒီကြေညာချက်အပေါ်အပြုသဘောဆောင်တဲ့လုပ်ရက်အဖြစ်ရှုမြင်ပေမဲ့လို့အပြစ်ရမဲ့နယ်မြေတွေထဲမှာအနောက်ပိုင်းတိုင်းစစ်ဌာနချုပ်မပါဝင်တဲ့အပေါ်မှာတော့စိုးရိမ်မိကြောင်းဒီကနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါဝင်သင့်ပါဝင်ထိုက်သူများအလုံးပါဝင်စေလိုပါတယ်လို့ရခိုင်ပြည်လူမျိုးရေးပါတီ ALP ရဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဝင်ဒေါ်စောမရရာဇာလင်းကအခုလိုပြောပါတယ်။
အဲ့ဒါကြောင့်မို့လို့အခုလိုထုတ်ပြန်လိုက်တာကိုကြိုးဆိုတယ်လို့ပဲဒီထက်ပိုပြီးတော့မြင့်တဲ့အရှင်အဟုံမြင့်တဲ့အနှစ်သာရမြင့်တဲ့အတိုင်းပြည်လုံးတနိုင်ငံလုံးအတိုင်းတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုမျိုးကိုအလုံးရပ်ဆန့်လိုက်ခြင်းအပြင်ပိုပြီးတော့အကျိုးရှိနိုင်တယ်လို့ကျွန်မအနေနဲ့သုံးသပ်ပါတယ်ဒါပေမဲ့ကျွန်မပြောချင်တာကတော့ရခိုင်ပြည်ဘက်မှာလည်းတိုက်ပွဲတွေရှိနေသေးတဲ့အပေါ်မှာ ဆိုရင်ပူပါမှုတွေရှိပါတယ်။ဘာကြောင့်လဲဆိုတော့ဒီအနောက်ပိုင်းတိုင်းစစ်ဌာနကျောင်းနေနေအတွက်တော့ဒီစိတ်မက်မှာပါလာတာမရှိသေးပါဘူး။ဟုတ်ကဲ့ကျမအနေနဲ့ပြောချင်တာကတော့ဟိုတနိုင်ငံလုံးအတိုင်းအတာဆောင်တဲ့ပြစ်ခတ်တိုက်ခိုက်မှုရက်စေးကြောင်းကိုကျင်ညာခြင်းအဖြစ်ပို့ပြီးတော့အကျိုးရှိနိုင်တယ်။ငင်းကြင်းရေလုပ်ငန်းစဉ်ကိုပို့ပြီးတော့အထောက်အကူပြုနိုင်တယ်။တနည်းအားဖြင့်ပြောမယ်ဆိုလို့ရှိရင်လည်း NCA ပါပြဋ္ဌာန်းချက်တွေကိုပို့ပြီးတော့အကောင့်ထည့်ဖွင့်နိုင်နေမယ်လို့ယုံကြည်ပါတယ်
။ရခိုင်ပြည်နယ်အပါအဝင်တိုင်းရင်းဒေသတွေမှာစီးရဲတင်းမာမှုတွေဖြစ်နေတဲ့အချိန်မှာပဲအခုလိုတပ်ဖက်ကစီးရဲဆန်ရလှုပ်ရှားမှုတွေအလုံးရပ်ဆိုင်းပေးမယ်လို့ကြေညာချက်အပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလည်းပြန်ပြီးကြိုးဆိုကြတာကတော့ငင်းကြင်းရေလုပ်ငန်းစဉ်ရှေ့ဆက်အလားအလာကောင်းဖြစ်ရှုမြင်ပေးမယ်။အခြေအနေတွေကိုတော့စောင့်ကြည့်ရအောင်မယ်လို့မြန်မာငင်းကြင်းရေလေလာအကဲခတ်နေတဲ့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ
်အပြည့်ရထားမယ်ဆိုတဲ့ကိစ္စကဒီဘက်ကစစ်တိုင်းတွေပေါ့နော်အဖွဲ့ရှိဖွဲ့ရှိတဲ့စစ်တိုင်းငါအခုကရက်တယ်ဆိုတော့ဒါကဘာဖြစ်ပြောမလို့ဆိုတိုက်ပွဲတွေပါတယ်အဲ့ဒီဘက်မှာဖြစ်နေတော့ကောင်းတဲ့ကိစ္စပေါ့ဒါပေမဲ့မပြည့်တော့မပြည့်စုံဘူးဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မှာဆိုရင်တိုက်ပွဲတွေဖြစ်တယ်အဲ့ဒီစစ်တိုင်းကမပါဘူးအဲ့ဒါတစ်ချက်ပေါ့တစ်ဖက်မှာကလည်းဟို NCA စာချုပ်နဲ့တွားနေတာတွေရှိတယ်အဲ့ဒီဥစ္စာကိုလေဟိုဘလို့လဲဟန်ကျင်းညီပေါ့နော်မထိခိုက်ဖို့တော့လိုတာပေါ့ဒါပေမဲ့လက်တွေ့မှာဘလို့သွားမလဲဆိုတော့မသိသေးဘူ
းမြန်မာနိုင်ငံရဲ့အကဲခတ်ဒေါက်တာရံမျိုးသိန်းကလည်းလှုပ်လှုပ်ခက်ခက်ဖြစ်လာနေတဲ့မြန်မာငင်းငယ်ရဲ့လက်ရှိအနေအထားပေါ့အခုလိုရှုမြင်ပါတယ
်လက်ရှိတို့ရတက်မလို့နဲ့တော့တိုင်းရင်းသားလက်နက်ကိုင်အဖွဲ့စည်းခေါင်းဆောင်တွေရှားမှာဒီသဘောတူညီချက်တည်းရရတဲ့အခ í ညနာဆုံးကြီးပြည့်စုံဆုံးနေအဖြစ်ရှာနိုင်လို့ကပို့ပြီးတော့အရေးကြီးတယ်လို့မြင်တယ်တက်မလို့အနေနဲ့ဖြစ်နိုင်တယ်ဆိုရင်เนาะဒီအခြေခံရစဲမှုကိုတနိုင်ငံလုံးအတိုင်းအတာနဲ့လွှမ်းခြုံပြီးတော့တက်ထုတ်ပြန်နိုင်မှုလိုအပ်တယ်။အဲဒီလိုထုတ်ပြန်ပြီးတာနဲ့တပြိုင်နက်တည်းပြည်သားမျက်နှာကိုင်အဖွဲ့အစည်းတွေကလည်းတက်မလို့နဲ့ထပ်တူတနိုင်ငံလုံးအခြေခံရစဲကြောင်းထုတ်ပြန်မှုလိုအပ်တယ်။နောက်စည်ရေးလှုပ်ရှားမှုတွေကိုတနိုင်ငံလုံးမှာရစဲထားနိုင်မှုလိုအပ်တယ်။နိုင်ငံရေးအရတွေ့ဆုံဆွေးနွေးမှုတွေကိုလုပ်တာဟာပို့ပြီးတော့အကျိုးရှိနိုင်တယ်ပို့ပြီးတော့သိတယ်ရှိနိုင်တယ်လို့ကျွန်တော်ကသုံးသပ်ပါတယ
်သဘောထားအတိအသီးထုတ်ပြန်ခဲ့ကြတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဘက်ကတော့ Federal ပြည်ထောင်စုတည်ဆောက်နိုင်ရေးစစ်မှန်တဲ့ပြည်တွင်းငြိမ်းချမ်းရေးရဖို့အင်အားသုံးစည်းရေးနည်းတွေနဲ့မဖြည့်ရှင်းမဲနိုင်ငံရေးနည်းလမ်းနဲ့ငြိမ်းချမ်းစွာဖြည့်ရှင်းကြပြီးလက်တွေ့ကျတဲ့လုပ်ရက်တွေနဲ့ခိုင်မာတဲ့ယုံကြည်မှုတည်ဆောက်ပြီးရှေ့ဆက်ဖို့လိုတယ်လို့လည်းတိုက်တွန်းထားကြပါတယ်ရှင
်ခေါ်ရရှင်များရှင်အခုဆိုရင်2018ခုနှစ်ကုန်ဆုံးပြီး2019နှစ်သစ်ကိုကူးပြောင်းဖို့ရပ်ပိုင်းလာကြမှာတော့တယ်။ကိုလိုနာမယ့်နှစ်အတွင်းမြန်မာနိုင်ငံရဲ့နိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးအတက်အကျဘာတွေကြုံခဲ့ရပါသလဲဆိုတော့ကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။တိုးတက်မှုတွေဆုတ်ယုတ်မှုတွေကနေသင်ခန်းစာယူနိုင်တာတွေလာမယ့်နှစ်သစ်အတွက်သောရရှင်တွေရဲ့မျှော်လင့်ချက်တွေကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသက်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ bambies@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ကတိုက်ရိုက်လေးလိုက်စီစဉ်ကပြုစုပါရယ်ရှင
်ဒီကနေ့ညစီစဉ်တင်ဆက်မဲ့စနေညတိုက်ရိုက်လေးလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့တော်ဒါရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြရသည်ရှင်ဆက်ပြီးတော့အမေရိကန်ဆိုင်ရာထိတ်တန့်ရောက်သတင်းလွှာတစ်ပုဒ်ကိုတင်ပြပေးကြပါရယ်ပြီးခဲ့တဲ့သတင်းဘက်ကတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့လက်ထက်မှာပြဿနာတွေကအရှုပ်ထွေးဆုံးကာလတွေကတခုဖြစ်ပါတယ်သမ္မတထရမ့်ဆန္ဒရှိတဲ့နေဆက်တိုင်းနဲ့ပတ်သက်ပြီးတော့အခြေအတင်အကျိအနယ်ဖြစ်ခဲ့ကြရတယ်လို့စီးရီးယားနဲ့ပတ်သက်တဲ့အရေးအကြီးဆုံးစီးရေးဆုံးဖြတ်ချက်ကိုလည်းချခဲ့ရတဲ့အပြင်ကာကွယ်ရေးဝန်ကြီးဂျင်မက်တစ်ရုတ်တရက်နှုတ်ထွက်သွားတာတွေကတော့ပြီးခဲ့တဲ့သတင်းပတ်တွေအတွင်းအရေးပါတဲ့ဖြစ်ရပ်တွေဖြစ်ပွားခဲ့တာပါဒီအကြောင်းနဲ့ပတ်သက်ပြီးတော့ VOA သတင်းတောက်ဂျင်မလုံးသတင်းပေးပို့ထားတာကိုကိုရရနိုင်ပြောပြပေးပါရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာတရားရေးပြည်ပင်ပြောင်းလဲမှုဆိုင်ရာဥပဒေကြမ်းကိုအင်မီတော်မှာလက်မှတ်ရေးထိုးခဲ့ပါတယ်။ဒါဟာဝါရှင်တန်နိုင်ငံရေးပြဿနာတွေရှုပ်ထွေးနေတဲ့သတင်းပတ်အတွင်းအပြူသဘောဆောင်တဲ့ရလဒ်တစ်ခုလည်းဖြစ်ပါတယ
်။ We've had a very busy 2-3 days. It's been very positive.
ကျွန်တော်ဒီနှစ်သုံးရက်အတွင်းမှာအလုပ်တော်တော်များခဲ့ပါတယ်။အပြူသဘောဆောင်တဲ့အနေအထားလည်းရှိပါတယ်။ကျွန်တော်တို့အစိုးရအဖွဲ့ထဲမှာမတွေ့ရတာကြာပြီဖြစ်တဲ့ကိစ္စရပ်တွေလည်းဖြစ်မြောက်လာတာကိုတွေ့ရပါတယ်။
ဒေါ်ထရမ့်ဟာဝါရှင်တန်မှာပုံမှန်အတိုင်းဖြစ်နေတဲ့နိုင်ငံရေးအခြေအနေတွေကိုပြောင်းလဲပြင်မယ်လို့ကြေညာပေးခဲ့တာကြောင့်သမ္မတအဖြစ်နဲ့ရွေးချယ်ခံခဲ့ရတာပါ ဒါပေမဲ့စီးရီးယားနိုင်ငံကနေတက်တီပြန်ရုပ်သိမ်းဖို့ဆုံးဖြတ်လိုက်တာကာကွယ်ဝန်ကြီးရုတ်တရက်ယာရုကနေနှုတ်ထွက်တာနဲ့ stock အစုရှယ်ယာဈေးကွက်တွေကျဆင်းသွားတာတွေကပြဿနာတွေအပေါ်မှာစိုးရွားတဲ့အကျိုးဆက်တွေဖြစ်လာစေနိုင်တယ်လို့အထက်လွှတ်တော်ဒီမိုကရက်ပါတီခေါင်းဆောင်ချက်ကျူမာကပြောပါတယ
် All of this turmoil is causing chaos in the markets chaos abroad and it's making the United States
ဒီပြဿနာတွေကြောင့်အစုရှယ်ယာဈေးကွက်တွေကိုထိခိုက်တဲ့နိုင်ငံခြားတိုင်းပြည်တွေမှာကမောက်ကမဖြစ်တာတွေရှိပါတယ်အမေရိကန်ပြည်ထောင်စုအတွက်လည်းအကျိုးစီးပွားကိုထိတယ်လို့လုံခြုံရေးမှလည်းအပြော့သွားစေပါတယ်
။သမ္မတထရမ့်ကတော့ဆီးရီးယားနိုင်ငံကနေအမေရိကန်တပ်တွေပြန်ရုပ်သိမ်းမဲ့သူ့ရဲ့ဆုံးဖြတ်ချက်ကိုကာကွယ်ပြောဆိုလိုက်တယ်လို့နေဆက်တိုင်းတီဆောက်ဖို့အသုံးစင်းနဲ့ပတ်သက်ပြီးတော့လည်းလုံးဝအလျှော့မပေးဘဲဖြစ်နေပါတယ်။ဒါပေမဲ့ဝါရှင်တန်ကပြဿနာတွေဟာပါတီနဲ့ကြမှာအမြဲလိုလိုသဘောထားကွဲတာတွေနဲ့နဲ့ဆိုင်ဆိုင်ဖြစ်နေတာကပိုပြီးတော့စိုးစီတယ်လို့နိုင်ငံတော်မှရှိတဲ့အများစုကရှုမြင်ထားတယ်လို့သမိုင်းပညာရှင် Doris Kahn Goodwin ကပြောပါတယ
် It used to be that you'd worry if your kid was going to marry outside your religion or race but now more people are worried that their kid might marry outside their party
အရင်တော့ဆိုရင်လူတွေကကိုယ့်သားသမီးဘာသာမတူတဲ့သူလူမျိုးမတူတဲ့သူနဲ့များယူသွားလိမ့်မလားစိုးရိမ်ကြရတာပါအခုတော့ကိုမထောက်ခံတဲ့ပါတီကိုထောက်ခံတဲ့သူနဲ့ယူသွားရမှာကိုကြောက်နေရတဲ့ခစ်ပါသူ့ဘက်ကိုဘက်ကွဲပုံကြီးကတကယ်ကိုမယုံနိုင်စရာအခြေအနေထိရောက်နေတာကိုပြောတာပါဒီလိုကြီးဖြစ်နေတာကတခုခုကြောင့်ပြတ်သွားမှရမယ်လို့ကျွန်မယူဆပါတယ
်အမေရိကန်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်ယာရုကနေနှုတ်ထွက်လိုက်တာကဝါရှင်တန်နဲ့ပြည်ပနိုင်ငံတွေကိုပါအကြီးအကျယ်တုံ့လုံးအံ့အားသင့်သွားစေခဲ့ပါတယ်ကာကွယ်ရေးဝန်ကြီးဂျင်မက်ဒစ်နှုတ်ထွက်မယ်ဆိုတဲ့ဆုံးဖြတ်ချက်ကြောင့်အံ့ဩတုံ့လုံးခဲ့သူတွေထဲမှာအောက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်နန်စီပလိုစီလည်းပါဝင်ပါတယ
် This great countrycan withstand just about anything but it shouldn't
ကျမတို့ရနိုင်ငံတော်ကြီးကဘာပဲလာလာခံနိုင်ရင်ရှိပါတယ်ဒါပေမဲ့လည်းမဖြစ်သင့်ဘူးလေ
ကာကွယ်ဝန်ကြီးဂျင်မက်ဒစ်နှုတ်ထွက်လိုက်တာကိုအရေးပါတယ်လို့ပါတီနီယပ်စ်လုံးကရှုမြင်နေကြကြောင်းအင်ဂျူတော်ရဲ့ AP သတင်းတော်ဂျူလီပေးစ်ကပြောပါတယ
် He's somebody who was seen as really an adult in the room someone who could tell Trump when he thought he was wrong
သူကကလေးတွေနဲ့အခန်းထဲမှာရှိနေတဲ့လူကြီးတယောက်လို့မြင်ကြတယ်မားတယ်ထင်မားတယ်ဆိုတာ Trump ကိုပြောနိုင်သူပေါ့ Trump ကိုစန့်ကျင်ရဲတယ်ဒီထက်အရေးကြီးတာက Trump ကလည်းသူပြောတာဆိုနားထောင်ခဲ့တယ်လေ
ရှိလာမှာတော့ဒီမိုကရက်တွေကအော်လတော်မှာလူများစုအဖြစ်ပြန်ထိန်းချုပ်တဲ့ခါကြရင်တော့သမ္မတ Trump လုပ်ချင်နေတဲ့ဦးစားပေးလုပ်ငန်းစဉ်တွေကိုဟန်တာမယ်လို့ပြောဆိုထားသလိုအစိုးရအဖွဲ့အတွင်းမမမကန်လုပ်တာတွေရှိတယ်လို့ဆွဆွဲပြောဆိုနေတာရင်းနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးသွားမှကြောင့်နောက်ထပ်ပြဿနာတွေလည်းထပ်ပြီးတော့ဖြစ်လာနိုင်ချေရှိနေပါတယ်ခင်ဗျာ
အပြောင်းစုတလွားကတဘာဝတော်တော်နဲ့လမ်းမကြီးတွေလမ်းငယ်လေးတွေရဲ့အလှပတဲ့ရှုခင်းပုံတွေကိုကျမတို့ VOE ရဲ့2019ပြည့်ကြိမ်မှာတွေ့နိုင်ပါတယ်။ဒီ VOE ရဲ့မြေတားလက်ဆောင်ပြည့်ကြိမ်လိုချင်တဲ့ဆိုရင် VOE မြန်မာပိုင်းကိုစာဖြစ်ဖြစ်အီးမေးလ်ဖြစ်ဖြစ်ရေးပို့ပြီးတော့မှားနိုင်ပါတယ်။ VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတအမှတ် 855 ရန်ကုန်စာလိုက်ကြီးဆိုတဲ့လိပ်စာကိုစာရေးသားနိုင်ကြပါတယ်ရှင်။ email ပေးပို့မယ်ဆိုရင် bamis@voanews.com ကို2019 VOA ပြည်ကရင်တောင်းခံပါတယ်ဆိုတာအကျိုးအကြောင်းရေးပို့လိုက်ပါကို့နာမည်နဲ့နေရက်ဆက်ဆက်ရေးထဲကိုမမေ့ပါနဲ့နော် VOA ပြည်သက်အားလုံးကိုအထူးကျေးဇူးတင်ပါတယ်ရှင်
တော်ရရှင်များရှင်စောင်းနေနေဝေးတဲ့အေးချမ်းလာတဲ့ဒီဇင်ဘာလရောက်တဲ့အချိန်တိုင်းမှာတော့ Christmas တေးသချင်းလေးတွေနဲ့ VOA ကနေဖျော်ဖြေပေးနေပါတယ်ဒီစနေအတွက်ကတော့ Jessica Samson နဲ့ Ashley Samson တို့တည်ဆိုထားကြတဲ့ The Little Drummer Boy ဆိုတဲ့သချင်းလေးနဲ့တေးလက်ဆောင်ပါကျင်ပါတယ်နားဆင်ကြရအောင်ပါရှင်
Come near.
ီတဲ့သေးသချင်းလေးကိုတောတာရှင်နေတိုင်းနေတတ်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VOA မြန်မာပိုင်းရဲ့ညပိုင်းအစီအစဉ်လေးကိုညနေ9:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုကိုအောင်အောင်ကတလှည့်ကြီးညာပေးပါအောင်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်တောင်းဆိုထားတဲ့အစိုးရသုံးစီးကိုလွှတ်တော်ကနေအချိန်မီအတည်ပြုမပေးနိုင်ခဲ့တဲ့အတွက်မဖြစ်မနေဆက်ရှိနေရမယ့်ဌာနတွေကလွဲလို့အမေရိကန်ပြည်အောင်စုအစိုးရရဲ့လုပ်ငန်းဆောင်တာတွေစတင်ရဆိုင်သွားပါပြီ။ဝါရှင်တန်စံတော်ချိန်စနေနေ့တွေကိုစတင်ဝင်ရောက်ခဲ့တဲ့အချိန်ကစလို့ပြည်အောင်စုအစိုးရလုပ်ငန်းရဲ့လေးပုံတပုံပမာဏအတွက်လက်ကျန်ရမုံငွေတွေကုန်ဆုံးသွားတာပါ။အခုလိုအစိုးရရန်နေရာတွေရဆိုင်ကုန်တာကြောင့်အစိုးရဝန်ထမ်း၈သိန်းလောက်အတွက်အခက်အခဲဖြစ်စီပြီးတော့အဲ့ဒီသူတွေကတဝက်ကျော်ဟာလစာမရပဲအလုပ်ဆက်လုပ်နေကြတာပါ။ဗြိတိန်နိုင်ငံကဒုတိယအကြီးဆုံး Gatwick လေဆိပ်မှာလေယာဉ်အတက်ဆင်းသုံးရတာရပ်ဆိုင်သွားစေခဲ့တဲ့ drone ယာဉ်လွှတ်တင်မှုနဲ့ဆက်နွယ်သူအမျိုးသားတဦးနဲ့အမျိုးသမီးတဦးကိုဗြိတိန်ရဲတွေကဖမ်းဆီးလိုက်ပါတယ်။ဒီဖမ်းဆီးခံရသူတွေရဲ့အသေးစိတ်အချက်အလက်တွေကိုမပါဝင်ပေမဲ့ Sussex ရဲဌာနရဲ့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာအဲ့ဒီ drone ယာဉ်လွှတ်တင်သူနှစ်ဦးကိုတောက်ကြာနေနောက်မိုင်းမှာဖမ်းဆီးလိုက်တာလို့ဖော်ပြပါရယ်။ဒါ့အပြင်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆက်လက်စုံစမ်းဆက်ဆင်းနေကြောင်းနဲ့လေဆိပ်အနီး drone ယာဉ်နဲ့နှောက်ယှက်မှုတွေကိုနီလန်ပေါင်းစုံနဲ့တားဆီးနိုင်ဖို့ဆောင်ရွက်နေကြောင်းလည်းပြောပါရယ်။တရုတ်နိုင်ငံမှာဖမ်းဆီးထားတဲ့ကနေဒါနိုင်ငံသားနှစ်ဦးကိုပြန်လွှတ်ပေးဖို့ကနေဒါအစိုးရနဲ့အတူအမေရိကန်ကလည်းတောက်ကြနေမှာတောင်းဆိုလိုက်ပါတယ်။အခုလိုကနေဒါနိုင်ငံသားတွေကိုတရုတ်ကဖမ်းဆီးတာတရုတ်နိုင်ငံကအဓိကစီးပွားရေးကော်ပိုရေးရှင်းတစ်ခုကအစိုးရအရာရှိတယောက်ကိုကနေဒါနိုင်ငံမှာဖမ်းဆီးထားတဲ့အတွက်လက်တွန့်ပြန်တဲ့လုပ်ရည်အဖြစ်ကြဲကြဲပြင်းပြင်းရှုမြင်နေကြတာပါခင်ဗျာ
။သတင်းချင်းချုပ်ကိုကိုအောင်အောင်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရေးမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညနေခင်းအစီအစဉ်လေးကိုတာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။နောက်နှစ်နာရီကြာထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းနောက်မဆုအစီအစဉ်နဲ့စနေညဒဲရီလေးလိုက်ဆွေးနွေးကန်တွေကိုတင်ဆက်ပေးဖို့ရှိတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။သောတာရှင်တွေအားလုံးရွှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.